ဒီကနေ့ရန်ကုန်မြို့က၄၅ခုလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့မန္တလေးနဲ့မြို့နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ပောင်းဒီမြို့မှာမနေ့ကပြည်ခိုင်ဖြိုးပါတီရဲ့စီယုံရေးလဲစီယုံရေးမှုလဲဖြစ်တဲ့ပောင်းဒီကအရာအိမ်မှုအိမ်မှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်၂ယောက်တေဆုံးပြီးတော့၅ယောက်ဒဏ်ရာရပါတယ်။ဒီအကြောင်းအပါအဝင်နိုင်ငံတော်ဝါမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူရဲကတင်ပြပေးထားပါတယ်ရှင်
။ဒီနေ့ရန်ကုန်မြို့က၅နေရာလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မနေ့ပိုင်းကကြည့်မြင်နိုင်မျိုးနယ်ကအေရှာဝေါ်စိတ်ကန်ဒီမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့နေ့လယ်ပိုင်းမှာလည်းဒဂုံစိတ်ကန်မျိုးနယ်ကရင်တင်းရဲရုံနဲ့တောင်ကုံကအေယာချမ်းသာကွန်တိုအနီးနောက်ရင်တင်းရဲရုံစတဲ့နေရာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါနေ့လယ်နှစ်နာရီဝန်းကျင်လောက်ကမယန်းကုန်းမျိုးနယ်ကတမိုင်းလန်းစုံဥပဟံမီပွိုင်းကရင်တင်းရဲရုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကအတန်အတော်ကျပေမဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့အဲ့ဒီအနီးနားမှာနေထိုင်သူတူကပြောပါတယ
်နှစ်နာရီခွဲဟောတမိုင်းဥပဟံလည်းမီးပွားမီးပွားချိန်မှာဖြစ်တာမော်တော်ပီကေရုံမော်တော်ပီကေရုံဖြစ်တာအဲနားမှာတော့ရှင်းလင်းနေရပဲပေါက်တဲ့ချိန်ကကြတော့အသားတော်တော်ကျေသွားတယ်ဟွာညီကြီးတွေပါတုံသွားတယ
်ပဲခူးတိုင်းပောင်းတယ်မြို့ကံငယ်ရွာမှာမနေ့ညပိုင်းကယာအိမ်မှုရဲ့နေအိမ်ကိုဘုံပစ်ထည့်ခံရပြီးပောက်ကွဲတာကြောင့်လူနှစ်ဦးသေဆုံးပြီး၅ဦးဒဏ်ရာရပါတယ်ဒီပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကံငယ်ရွာမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်ဟုတ်ပြည်ကကျိုးဝဲသူရုံးနေလို့တော့သူရုံးမဆိုးရဲဘူးရိုင်းမှုနဲ့ရိုင်းမှုတော့သူ့အိမ်မှာမိသားစုဆွေမျိုးတွေဟွာဇာတာကြည့်တာပေါ့နော်ဇာတာကြည့်တဲ့ဆင်ပါအိမ်ပြင်းပေါက်ပဲပြင်ရနေပြီးတော့အလုံးမမဲ့ကြီးရထောက်ရောက်ပြီးတော့ဘလို့မှမတောင်းတော့ပတိုင်းနဲ့မနဲ့ပေါက်ပေါက်သွားလို့ပြောတယ်ကွာဒီကိမ်းမူကတော့ခဏလောက်တန်ရရရအိမ်ပေါ်မှာပွင့်ရင်းလေးတယောက်သေးသွားတယ်ပေါင်းရစေရောဆောက်ရောက်ရောက်လာပြီးပေါင်းရစေရောမှာနောက်တရားဆက်တူရပေါ့နော်မယောက်တွေပေါ့ပြုတ်ပေါ့တရားဝင်ကအမျိုးသမီးတွေပဲဟုတ်ကဲ့အခုမနေ့ကျန်တဲ့ဟိုပေါ့၅ယောက်ကိုဟိုကရင်တရားကိုပြောပြလိုက်ပါမယ်ဟုတ်ကဲ့ပေါင်းတဲ့ခရင်ဝင်နေပြီ
မန္တလေးအမှတ်6ရဲစခန်းမှာလည်းဒီကနေ့နေ့လယ်ပိုင်းကလက်လုံဘုံပောက်ကွဲခဲ့ပါတယ်မကွေးတိုင်းရေစကြိုမြို့စိုက်ပျိုးရေးရုံမှာတော့ဒီကနေ့နေ့လယ်ကပောက်ကွဲမှုတစ်ခုဖြစ်ပါတယ်မန္တရမြို့မှာလည်းစစ်ကောင်စီသတင်းပေးအဖြစ်ကြော်စောတဲ့အမျိုးသမီးတူဒီကနေ့နေ့လယ်ကပြစ်ခတ်ခံရပြီးတိတ်ဆုံသွားပါတယ်စက်တင်ဘာလ9ရက်မနေ့ညကလည်းစင်ကူမျိုးကကြေးရွာတစ်ခုရဲ့အုတ်ချုပ်ရည်မှုအိမ်အပါအဝင်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကြောက်ပရောင်းနဲ့မရရာစတဲ့နေရာတွေအပြင်နိုင်ငံတဝန်းကမျိုးတချို့မှာလည်းပောက်ကွဲမှုတွေရှိခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်တပ်ဖြတ်ဖမ်းဆီးတာတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကနေရာတော်များများမှာကုလိုဘုံပောက်ကွဲမှုတွေနဲ့စစ်ကောင်စီသတင်းပေးအဖြစ်တန်လျာရှိခံရသူတွေပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ဒါပေမဲ့မနေ့စက်တင်ဘာလ9ရက်နေ့မှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူတော်လှန်ရေးနေ့စတင်ပြီလို့ပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့ဖြစ်ပေါ်ခဲ့တဲ့ဘုံပေါက်ကွဲတဲ့နေရာနဲ့အချင်းကြီးအရွတ်ထွက်ဟာလဲတိတိတသာပိုပြီးများလာတာဖြစ်ပါရဲ့ရှင်